အီရန်ကန်လွန်ကမဟာဗျူဟာချတဲ့ရေလမ်းမှာရှိတဲ့အိုမန်ပင်လယ်ကွင်းမှာကျက်တပရင်းတွေကရင်းနှင်းတင်သင်းမောနှစ်ဆင်အတိုက်ခတ်ခံခဲ့ရတာဟာအီရန်ရဲ့လက်ချက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြစ်တင်ပြောကြားလိုက်ပါတယ်။သင်းမောနှစ်ဆင်ထဲကဒဇင်းဟာမိလောင်နေပြီးသူ့ဆီကထွက်တဲ့မိဂိုလုံးမဲကြီးတွေကိုတွေ့နေရပါတယ်။အိုမန်ပင်လယ်ကွင်းမှာကျက်တပရင်းတွေအတိုက်ခတ်ခံရမှုတွေအီရန်မှာတာဝန်ရှိတယ်ဆိုတော့ကိုအမေရိကန်အစိုးရကတွေ့ရှိခဲ့ကြောင်းနဲ့ဒါဟာထောက်လှမ်းရေးသတင်းတွေတုံးဆွဲတဲ့လက်နဲ့အမျိုးအစားဒီလိုတိုက်ခိုက်မှုမျိုးလှုံ့ဆော်နိုင်စွမ်းရှိတဲ့အဆင့်မကြသေးခင်ကအီရန်ရဲ့အလားတူရေချောင်းတိုက်ခိုက်မှုပုံစံတွေအပြင်ဒီဒေသမှာဒီလိုရှုပ်ထွေးစေမဲ့လှုပ်ရမျိုးလုပ်နိုင်မဲ့အဖွဲ့အစည်းဆလာတွေပေါ်မှာအခြေခံပြီးဆန်းစစ်မှုတွေလုပ်ခဲ့တာလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ရင်းနှီးတင်တင်မော့တစင်းဟာနော်ဝေးပိုင်းဖြစ်ပြီးနောက်တစင်းကဂျပန်ကုမ္ပဏီတစ်ခုကပိုင်ပါတယ်။အမေရိကန်နဲ့အီရန်တို့ကြားတင်းမာမှုတွေပြည့်ရစီရဲ့အတွက်ဆွေးနွေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေအီရန်ကိုရောက်နေချိန်မှာအခုလိုတိုက်ခိုက်တာဟာဂျပန်ကိုစော်ကားတာဖြစ်ကြောင်းလည်းဝန်ကြီးပွန်ပီယိုကပြောပါတယ်။အခုသင်းမောနှစ်ဆင့်တိုက်ခိုက်မှုကိုအီရန်ကလှုံ့ဆော်ကြောင်းညွှန်ပြနေတဲ့အထောက်အထားအများပြားရရှိထားတယ်လို့အမည်မဖော်လို့တဲ့အမေရိကန်ကာကွယ်ဌာနအရာရှိသူကလည်း VOA ကိုပြောပါတယ်။ဘာရင်းချေဆိုင်အမေရိကန်ရေတပ်တင်မောကလည်းအတိုက်ခိုက်ခံတဲ့တင်မောနှစ်ဆင်းစီကတနာရီလောက်ခြားပြီးဒုက္ခရောက်နေတဲ့အတွက်အကူအညီတောင်းခံလာကြောင်းပြောပါတယ်။အီရန်ရေတပ်ကကယ်ဆယ်ခဲ့တဲ့နော်ဝေးရေတပ်တင်တင်မောသား44ယောက်ကိုတော့အီရန်စစ်အကထိမ့်သိမ်းထားပါတယ်။အခုချိန်ထိတော့ဘလူလက်နယ်မျိုးနဲ့တိုက်ခိုက်တယ်ဆိုတာမသိရသေးပါဘူး။အိုမန်ပင်လယ်ကွင်းဟာဟာမတ်ရေလက်ချာမနာမှာရှိပြီးဒီရေလက်ချာဟာကမ္ဘာရေနံစင်းအလုံးရဲ့ရာနှုန်း30လောက်တင်ပို့နေတဲ့မဟာဗျူဟာချလမ်းကြောင်းပါ။တန်တရာဖြစ်ပေါ်တိုက်ခိုက်မှုခံရပြီးနောက်ပိုင်းမှာရေနံစင်းစင်းလုံးက4ရာခိုင်နှုန်းလောက်ခုန်တက်သွားပါတယ်။